မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်နိုင်ငံရေးစီးပွားရေးလုံခြုံရေးမတည်မငြိမ်မှုတွေဖြစ်နေတာကြောင့်စစ်ရုံအလုပ်ရုံလုပ်ငန်းကြီးတွေတခုပြီးတခုပိတ်နေကြရပါတယ်ပြီးခဲ့တဲ့ရက်ကပဲအလုပ်သမားထောင်ထဲကြီးရှိတဲ့ရန်ကုန်တိုင်းလှိုင်းသာယာစက်မှုဇုံကဟန်မောက်အထည်ချုပ်စစ်ရုံပိတ်ခဲ့တယ်လို့ကြေညာခဲ့တယ်လို့အလုပ်သမားယာကြီးရှိတဲ့စက်ရုံနှစ်ခုလည်းထပ်ပိတ်ဖို့ပြင်ဆင်နေပါတယ်အခုလိုစက်ရုံတွေပိတ်နေတာကြောင့်အဲ့ဒီစက်ရုံတွေမှာအလုပ်လုံးနေကြသူတွေအလုပ်လက်မဲ့ပြဿနာတွေရှိလာနေတယ်လို့အလုပ်သမားတမကတွေကထောက်ပြနေပါတယ်
ဆိုတော့ရှေ့ဆက်ပြီးတော့မှနိုင်ငံရေးမတည်ငြိမ်မှုတွေရဲ့ဆိုးကျိုးကတော့ကျမတို့အလုပ်လက်မဲ့တွေဆက်ပြီးတော့မှဖြစ်မယ်။အာနောက်ဒီစက်ယုံကြီးတွေလည်းဆက်လက်ထွက်ခွာနိုင်တယ်လို့ကျမတို့သုံးသပ်မိပါတယ်။အာထဲချုပ်ကဏ္ဍကတော့အာတော်တော်လေးကိုကျမတို့ပျက်စီးသွားနိုင်တယ်ရှင့်။နောက်ဆုံးဟိုတောက်ခံထားနိုင်တာကတော့ထုံးစံအတိုင်းပေါ်လေနော်။စစ်ကောင်စီနဲ့ close ဖြစ်တဲ့ဒီတရုတ်နိုင်ငံသားပိုင်စက်ယုံအများစုနဲ့တခြားနိုင်ငံသားလေးတွေပေါ့ကိုရီးယားပိုင်စက်ယုံအချို့လေးတွေပဲကြံခဲ့နိုင်တယ်လို့တော့ကျမတို့ကတော့ခန့်မှန်းထားပါတယ်ရှင့်။ဟုတ
်။လုံသမားတမကတခုရဲ့ပြောရေးဆိုခွင့်ရှိသူဖြစ်ပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းရပ်ဆိုင်းသွားတဲ့အထည်ချုပ်စက်ယုံပေါင်းမြန်မာနိုင်ငံတဝန်းမှာ200ကျော်သွားပြီလို့လုံသမားတမကတချို့ကပြောပါတယ်။ဝန်ထမ်းလာစာမပေးနိုင်တာကုန်ကြမ်းသွင်းမှုခက်ခဲလာတာကုန်ကြောပို့လို့မရတော့တာဒီလိုအကျက်သေးတွေကြောင့်စက်ယုံပိတ်သိမ်းတာတွေကအနှိမ့်နဲ့အမြန်ဖြစ်လာနိုင်တယ်ဆိုပြီးခန့်မှန်းထားကြပါတယ
်ကျွန်တော်တို့အလုပ်သမားရေးဆောင်ရွက်တဲ့လူတွေအနေနဲ့စ조사ပြီးတော့မှကျွန်တော်တို့စာရင်းပြုစုထားတာကတော့ဒီ February လဆန်းကနေပြီးတော့မှအခုဇွန်လအထိဆိုလို့ရှိလို့ရှိရင်တော့ဆယ်သိန်းဝန်းကျင်လောက်အလုပ်လက်မဲ့ဖြစ်သွားပြီလို့ကျွန်တော်တို့ခန့်မှန်းရပါတယ်ရှင့်အထူးသဖြင့်ကတော့အမျိုးသမီးလူသားတွေအလုပ်လက်မဲ့တွေဖြစ်ကုန်ပါတယ်အဲ့အတွက်ဆိုးကျိုးတွေကတော့ကျွန်တော်တို့ဒီနောက်ဆက်တွဲပေါ့နော်မိသားစုစားဝတ်နေရောကျန်းမာရေးပေါ့နော်အဲ့ဒါတွေကိုပြင်းပြထန်ထန်ထိခိုက်သွားတယ်အဲ့တော့ကျွန်တော်တို့ခုခန့်မှန်းတဲ့ဆယ်သိန်းဝန်းကျင်ထပ်ပိုးနိုင်ပါတယ်
ရန်ကုန်စက်မှုဇုံတွေကအထည်ချုပ်လုပ်ငန်းတစ်ခုထဲမှာတင်လုတ်ကင်နေတဲ့လုတ်သားက9သိန်းလောက်ရှိပါတယ်။မန္တလေးတိုင်း၊ပဲခူးတိုင်း၊အေရဝတီတိုင်းအဲ့ဒီနေရာတွေမှာလည်းစက်မှုဇုံအထည်ချုပ်လုပ်ငန်းတွေရှိပါတယ်။တချို့စက်ရုံတွေကလုပ်ငန်းကောင်းကောင်းမလဲပတ်နိုင်တော့လို့ဝန်ထမ်းလစာကိုအပြည့်အဝမပေးနိုင်ကြပါဘူး။အလုပ်သမားခန်းစား권ငွေကိုထဲမဲ့တွက်တော့ပဲအ ਨੇ ဆုံးလုခလစာနဲ့တွက်ချက်ပြီးပေးတဲ့စက်ရုံတွေလည်းရှိပါတယ်။သွေးစည်းညင်ညွတ်သောတမကကအမန်နန်းဝေကအခုလိုပြောပါတယ်။
အဲ့လိုဖြစ်နေဆိုတော့ကဘာလဲငိုထွက်သွားတာချက်သေးသွားတယ်။အားလုံးရှိနေရတယ်။အဲ့လိုသမားတွေကိုလက်စာပြီးမပေးနိုင်တော့အဲ့လိုမျိုးဟာရင်ကျွန်တော်တို့လက်ကိုက်ကြားနေရတယ်ပေါ့နော်။ဖြစ်ဖြစ်နောက်ပိုင်းမှာနိုင်ငံရေးအခြေအနေပိုဆိုးရလာနိုင်တယ်။တရင်းထွက်နေရအများကြီးရှိတာကိုအဲ့နဲ့ပတ်သက်ပြီးတော့လုံးလုံးငုံရရှိနေတချို့သူတို့မှလည်းဆွေးကိုယ်ပမှုရှိနေရအတွက်သူတို့မများကြားနာရတယ်။20လောက်ပြည်မှာလောက်ကြားနာတာ
။နိုင်ငံရေးစီးပွားရေးမတည်ငြိမ်တဲ့အခြေအနေမှာအလုပ်ရှင်တွေကအလုပ်သမားအခွင့်အရေးကိုပို့ပြီးချိုးဖောက်နေကြတယ်လို့အလုပ်သမားတွေကပြောပါတယ်။ဒါကိုဖြည့်ရှင်းနိုင်မဲ့အလုတ်ရှင်အလုတ်သမားအစိုးရတုံးမွင့်ဆိုင်ရန်နေရကလည်းရက်ဆိုင်သွားပါတယ်ဆန္ဒပြပွဲတွေအတော်လေးအားကောင်းခဲ့တဲ့မေလထဲမှာစက်ယုံလှုပ်သားတွေပါဝင်ခဲ့ကြတယ်လို့စစ်ကောင်စီရဲ့ရန်နေရရက်တန့်မှုရည်ရွယ်ပြီးအကြမ်းမဖက်ဖဲအာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေကိုလည်းလုပ်ခဲ့ကြပါတယ်စစ်ကောင်စီကလည်းအလုတ်သမားအဖွဲ့အစည်း16ခုကိုတရားမဝင်အဖွဲ့အစည်းတွေအဖြစ်သတ်မှတ်ခဲ့ပါတယ်နိုင်ငံရေးလုံခြုံရေးမတည်မငြိမ်ဖြစ်နေချိန်မှာကိုဗစ်ကပ်ရောဂါအန္တရာယ်ပြန်ရှိလာနေတဲ့အတွက်အလုတ်ကင်တွေထိခိုက်ပြီးဝင်ငွေရက်သွားမှာကိုအလုပ်သမားအချို့ကလည်းစိုးရိမ်နေကြတယ်လို့သိရပါဗျာခင်ဗျာ